88မျိုးဆက်ငိမ့်ချမ်းကြီးနဲ့ပွင့်လင်းလူဖွဲ့စည်းအဖွဲ့ဝင်မန္တလူအောင်မခက်ကောင်နဲ့သူ့ရဲ့သားဖြစ်သူကိုမြတ်သူတို့၃ဦးကိုစစ်ကောင်စီကထောင်ဒဏ်15နှစ်ချမှတ်လိုက်ပါတယ်။တစ်ချိန်တည်းမှာပဲမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီဝင်တွေတက်ကြွလှုပ်ရှားသူတွေသတင်းတောက်တွေနဲ့နိုင်ငံရေးအရဖမ်းဆီးထားသူတွေကိုစစ်ကောင်စီဘက်ကဒီရက်ပိုင်းမှာထောင်ဒဏ်တွေအသီးသီးချမှတ်နေပါတယ်။ရန်ကုန်ကလာတဲ့သတင်းကိုမတ်စုမြတ်မွန်ကပြောပြပေးမှာဖြစ်ပါတယ်ဗျာ။
မွန်ပြည်နယ်ကြံမြော့အချင်းထောင်မှာဖမ်းဆီးခံထားရတဲ့88မျိုးဆက်ငင်းချင်းရင်းနဲ့ပွင်လင်းလူအဖွဲ့စည်းကမန္တနူအောင်မခက်ခဲအောင်နဲ့သူ့ရဲ့သားဖြစ်သူကိုမြတ်သူတို့ကိုဒီနေ့ဒီဇင်ဘာ23ရက်နေ့မှာထောင်ဒဏ်15နှစ်စီပြစ်ဒဏ်ချလိုက်တာဖြစ်ပါတယ်။အကြမ်းဖက်တိုက်ဖျက်ရေးဥပဒေပုံမှန်50ညနဲ့ထောင်ဒဏ်10နှစ်အကြမ်းဖက်တိုက်ဖျက်ရေးဥပဒေပုံမှန်51ကငယ်နဲ့ထောင်ဒဏ်5နှစ်စုစုပေါင်းအလုံးနဲ့ထောင်ဒဏ်15နှစ်ချခဲ့တာလို့မခက်ခဲအောင်မိသားစုဝင်တဦးက VOA ကိုပြောပါတယ်။
မင်းတို့ဒီကိစ္စကိုမစိုးရတာတော့ပုံမှန်90ညနေမှာတတိကကြေကြေကြာအခုကြတော့ပုံမှန်90ညနေကိုစနေချမှတ်ပြီးတော့မှာတတိခိုင်းနေလို့မနေ့ချမှတ်တာပါမဟုတ်ဘူးဒီလိုဖြစ်ပါလို့ဆင်းရဲနေချလိုက်ကြတယ်အခုတော့ကျေပေါ်တော့သူတို့ပုံမှန်ရန်ဒီကိစ္စကျမကြီးရပါတော့အကျိုးအမ်းလေးရောက်ရှိရပါတော့အကျိုးအမ်းလေးရောက်ရှိတော့အခုအမားတွေပြည့်ကြတယ်ထောင်ထဲရတော့တက်တော့ကြတာတော့ဒီမှန်ဒီရတာမရှိဘူးဟောကြတယ်ဆိုရက်ကိုကြီးအရင်အေးတဲ့ခါကျရင်တော့မာကြီးကဟိုကြိုက်တာဆဲလိုက်ရှိတယ်နောက်ပြီးတော့နှလုံးအန်တဲ့ကြောက်ရှိတယ်မာကြီးပါလေဟုတ်တယ်အဲ့ဒါကိုကျွန်တော်တို့ကတော့ကြောက်ကြတယ်ဖြစ်ကြတယ်နော
်ကျမရဲ့မကောင်းတဲ့မန္တနုအောင်နဲ့မခက်ခဲအောင်တို့နှစ်ယောက်ဟာဖတ်အံမှာကျမရဲ့အရာဆေးကုသခံယူဖို့လှုပ်ဆောင်နေချိန်မှာသူတို့နှစ်ဦးနဲ့အတူမခက်ခဲအောင်ရဲ့သားဖြစ်သူကိုမြတ်သူကိုပြီးခဲ့တဲ့ဧပြီလရင်းကစစ်ကောင်စီကဖမ်းဆီးခဲ့တာဖြစ်ပါတယ်အလားတူပဲဖမ်းဆီးထားတဲ့ NLD အစိုးရအဖွဲ့ဝင်တချို့နဲ့ပါတီဝင်တချို့ကိုလည်းဒီရက်ပိုင်းထဲမှာနှစ်ရှည်ထောင်ဒဏ်တွေချနေပါတယ်ပြီးခဲ့တဲ့ဒီဇင်ဘာလ21ရက်နေ့ကပဲနေပြည်တော်ဒုတိယမြို့တော်ဝန်အဖြစ်ဆောင်ရွက်ခဲ့တဲ့ဦးရဲမင်းဦးကိုထောင်ဒဏ်2နှစ်ဝင်ကြီးဦးမင်းသူကိုစစ်ကောင်စီကထောင်ဒဏ်1နှစ်ခွဲချလိုက်ပါတယ်နောက်ဆုံးချခဲ့တဲ့ထောင်ဒဏ်တွေအရဆိုရင်တော့ဦးရဲမင်းဦးကစုစုပေါင်းထောင်ဒဏ်25နှစ်ဦးမင်းသူကစုစုပေါင်းထောင်ဒဏ်9နှစ်ခွဲချခံထားရတာဖြစ်ပါတယ်။မင်္ဂလာတုံမြို့နယ် NLD ပါတီလွှတ်တော်ကိုယ်စားလှယ်ဒေါက်ခေမြတ်သူဟာလည်းအကြမ်းဖက်တိုက်ဖျက်ရေးဥပဒေပုံမှန်နဲ့ဒီကနေ့ဒီဇင်ဘာ23ရက်နေ့မှာပဲထောင်ဒဏ်10နှစ်ချမှတ်ခံရတယ်လို့ရှေ့နေဖြစ်သူကပြောပြပါတယ်။
ဘူမီကတော့ခရိုင်ပေါ့နော်ခရိုင်ရတဲ့ကြောအားကြီးညာတဲ့တရားစစ်ဆေးရတာကဒီနေ့အတိတ်ချတာပေါ့နော်အဲ့တော့ဒီနေ့ဒီချတာကဘောဆောင်ပါမှာတိတ်ချပေါ့နော်ဆိုတော့ဒီကဒီနေ့ရရောက်ပေါ့နော်သူ့ရဲ့ယုံကြည်ချက်တိုင်းပေါ့နော်ယက်ချင်နေပေါ့နော်ဒီကတိကိုပြည်စီကိုကျုံရဲ့ရွေးချယ်တိုင်းပေါ့နော်ဒီမိုကရေစီရဲ့ဥပဒေကြောင့်မခံနိုင်တဲ့သူ့ဆိုရတဲ့ပုံတော့တိတ်ပေါ့နော်ဒီယုံကြည်မှုတိုင်းယက်ချင်ပါလေ
ဒီပြစ်ဒဏ်နဲ့ပါဆိုရင်ဒေါခင်မြတ်သူချမှတ်ခံရတဲ့ထောင်ဒဏ်စုစုပေါင်းက73နှစ်ဖြစ်ပါတယ်ရန်ကုန်တိုင်းကြီးမြင့်တိုင်းပန်းမင်ကြီးလမ်းမှာလုပ်ခဲ့တဲ့ဆန္ဒပြမှုမှာသတင်းယူရေးနဲ့အဖမ်းခံခဲ့ရတဲ့အမျိုးသမီးသတင်းတောက်မှတ်မှုယတနာခက်မမို့ထွန်းနဲ့ကိုကောင်းဆက်လင်အပါအဝင်တခြားလူငယ်9ယောက်ကိုလည်းပုံမှန်905-ကကြီးနဲ့ပြီးခဲ့တဲ့ရက်ပိုင်းကပဲထောင်ဒဏ်3နှစ်စီချခဲ့ပါတယ်။မှတ်မှုယတနာခက်မမို့ထွန်းဟာဆိုရင်စစ်ကောင်စီရဲ့ကားနဲ့တိုက်ခတ်ထားရလို့အပြင်းအထန်ဒဏ်ရာရထားချိန်မှာဖမ်းဆီးခံခဲ့ရတာဖြစ်ပါတယ်။သူ့ပေါ်ပုံမှန်90ညနေပါတရားဆွဲဆိုထားတဲ့အတွက်ဆက်လက်တရားရင်ဆိုင်ရဖို့ရှိနေပါတယ်။ကာအင်ဒရီပြပြစီတဲ့အဖို့ချွတ်ဓာတ်ပုံတွေနဲ့ဗီဒီယိုတွေလူမှုကွန်ရက်မှာအခကြေးငွေရယူကဖျက်ဝေတဲ့ဆိုတဲ့ဆွဆွဲချက်နဲ့ပြီးခဲ့တဲ့ဩဂတ်လကဖမ်းဆီးခံခဲ့ရတဲ့မော်ဒယ်တရုတ်ဆောင်တင်စာဝင်းကျော်နဲ့မော်ဒယ်နမ်ဝေဆန်တို့ကိုတရားဆွဲထားတာမှလည်းမော်ဒယ်တရုတ်ဆောင်တင်စာဝင်းကျော်ကိုအီလက်ထရောနစ်ပုံမှန်33ကကြီနဲ့စစ်ကောင်စီကထောင်ဒဏ်5နှစ်ဒီနေ့ပြစ်ဒဏ်ချလိုက်ပါတယ်။သူတို့နှစ်ဦးကိုလည်းနိုင်ငံရေးပြောကားနဲ့ဆက်နွယ်ပြီးတော့ဖမ်းဆီးတယ်ဆိုတဲ့ယူဆမှုတွေရှိနေပါတယ်။နိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအသင်း AAPP ရဲ့စီရင်အရ2022ခုနှစ်အာဏာသိမ်းချိန်ကစပြီးတော့2022ခုနှစ်ဒီဇင်ဘာ22ရက်နေ့အထိဖမ်းဆီးခံထားရသူစုစုပေါင်း 16,000 ကျော်ရှိပြီးတော့ 13,000 ကျော်ဟာအကျဉ်းထောင်တွေထဲမှာပဲအကျဉ်းချခံရဆဲပဲလို့ဖော်ပြပါတယ်စစ်ကောင်စီကတော့ AAPP ရဲ့စီရင်တွေဟာခြေကားပြောတယ်လို့အမြဲတမ်းငြင်းဆန်လေးရှိပါတယ်ရှင်